မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုတည်ဆောက်ရေးဟာအစိုးရအတွက်သာမကလွှတ်တော်အပါဝင်သက်ဆိုင်ရာအလုံးအတွက်စိန်ခေါ်မှုတစ်ရပ်ဖြစ်နေတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ် Mr. Thomas O'Hagan ကပြောလိုက်ပါတယ်။အကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မှာလည်းတရားဥပဒေစိုးမိုးမှုကင်းမဲ့နေပြီးအထက်အမိန့်အရာလုံခြုံရေးတပ်ဖွဲ့ဝင်တွေကအခြေအနေကိုထိမ့်သိမ်းဖို့ကြိုးပမ်းမှုမျိုးသာရှိတယ်လို့ Mr. Kentana က VOE ကိုမြန်မာပိုင်းကိုပြောလိုက်တာပါ။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့ဦးကျော်စံသားကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ဒီလိုပါခင်ဗျာ။တရားဥပဒေစိုးမိုးရေးဆိုတာဟာရခိုင်ဒေသကပဋိပက္ခကိုရေတိုထိမ့်သိမ်းရေးအတွက်ကောရေရှည်ဖြည့်ဆည်းရေးအတွက်ပါအရေးတကြီးလိုအပ်နေတယ်ဆိုတာကိုတော့ဒေါအောင်ဆန်းစုကြည်လိုမြန်မာခေါင်းဆောင်တွေနဲ့တကွနိုင်ငံတကာကပါပြောဆိုထောက်ပြနေကြတာဖြစ်ပါတယ်။တကယ်တော့ရခိုင်မှာသာမကပါဘူးမြန်မာတိုင်းနိုင်ငံလုံးမှာပါတရားဥပဒေတည်ဆောက်ရေးဟာအခြေခံလိုအချက်ကြီးတရားဖြစ်နေပြီးဒါဟာပြည်သူလူထုတရားလုံးကတာဝန်ယူဆောင်ရွက်ရမယ့်ကိစ္စဖြစ်တယ်လို့လည်းမစ္စတာကင်တနာကပြောသွားပါတယ
် My opinion is that this should be an expectation because the reality is that the rule of law does not exist in Myanmar
ကျွန်တော်အယူဆကတော့တရားဥပဒေစိုးမိုးရေးဆိုတာဟာမျှော်လင့်ချက်တရားဖြစ်ပါတယ်လက်တွေ့အခြေအနေကတော့ဆယ်စုနှစ်တွင်လည်းချီပြီးစစ်အစိုးရအုပ်စိုးခဲ့တဲ့မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးမရှိပါဘူး။ဒါဟာအစိုးရအတွက်သာမကလွှတ်တော်အပါအဝင်သက်ဆိုင်သူအားလုံးအတွက်စိန်ခေါ်မှုဖြစ်ပါတယ်။တရားဥပဒေစိုးမိုးရေးကော်မတီတရက်ကိုဒေါအောင်ဆန်းစုကြည်အမှုပြုပြီးဖွဲ့စည်းပေးထားတာလည်းသိရပါတယ်။ဒီအဖွဲ့အစည်းအပါအဝင်သက်ဆိုင်သူတွေဟာရုပ်စွာဆုံးတရားဥပဒေစိုးမိုးရေးအတွက်အခြေခံဘောင်တရက်ကိုဥစွာချမှတ်တင်ပါတယ်။တရားဥပဒေလုံးဝကင်းမဲ့နေတယ်ဆိုတဲ့နမူနာကိုတော့ရခိုင်ပြည်နယ်မှာတွေ့မြင်နေရပါတယ်။အဲဒီကပြဿနာကိုကင်တွယ်တဲ့နေရာမှာဥပဒေစိုးမိုးရေးကိုအခြေခံချမှတ်ထားတဲ့မူဝါဒမျိုးမတွေ့ရပါဘူး။အမိတ်နဲ့လုံခြုံရေးအဖွဲ့တွေကအခြေအနေကိုလိုက်ထိန်းနေတာပဲရှိပါတယ်။
လုံခြုံရေးတပ်ဖွဲ့တွေအနေနဲ့အခုလိုရခိုင်ကပဋိပက္ခလိုဟာမျိုးကိုဝင်ရောက်ထိန်းသိမ်းကြတဲ့နေရာမှာလည်းပဲအင်အားသုံးတဲ့အခါမှာတစ်ခါတစ်ခါပူသွားတာရှိတယ်။လူခွင့်ရေးချိုးဖောက်တာတွေလည်းဖြစ်နေရတယ်လို့မစ္စတာကနနာကထောက်ပြပါတယ်
။ There is also the problem at the regional level, at the local level, where we have received information that that the authorities at the local level are really complying with the principles
ဒီတန်ရအစ်မလည်းပြဿနာရှိပါတယ်ဒီအစ်မလုံခြုံရေးအာဏာပိုင်တွေဟာတရားဥပဒေစိုးမိုးရေးနဲ့လူ့အခွင့်အရေးဆိုင်ရာစံချိန်စံညွန်းတွေလိုက်နာခြင်းမရှိဘူးဆိုတဲ့အချက်လက်တွေကိုကျွန်တော်တို့ရထားပါတယ်ဒီလိုမလိုက်နာတဲ့အတွက်လုံခြုံရေးတပ်ဖွဲ့တွေဟာလူ့အခွင့်အရေးချိုးဖောက်ပြီးအင်အားအလွဲသုံးစားလုပ်တာမျိုးတွေရှိပါတယ
်တရားဥပဒေစိုးမိုးမှုတည်ဆောက်ရေးဆိုတဲ့နေရာမှာ1982ခုနှစ်နိုင်ငံသားဖြစ်မှုဥပဒေကိုလည်းပြန်လည်စစ်ဆေးဖို့လိုအပ်နေတယ်လို့လည်းမစ္စတာကင်နနာကဆိုပါတယ်။အဲ့ဒီဥပဒေအရမြန်မာနိုင်ငံမှာဝင်ရောက်နေထိုင်လာခဲ့သူတွေရဲ့တတိယမျိုးဆက်ကိုနိုင်ငံသားအဖြစ်အသိအမှတ်ပြုမယ်ဆိုတဲ့အချက်ကိုဟောပြင်ဆင်သင့်သလားလို့ဆိုတော့တကိစ္စနဲ့ပတ်သက်ပြီးပြင်ဆင်သင့်တယ်မပြင်ဆင်သင့်ဘူးဆိုတာသူ့ရဲ့သဘောထားကိုပြောဖို့သူကညှဉ်းဆန်ပါတယ်။ဒါဟာတိုင်းရင်းသားတွေအပါအဝင်မြန်မာပြည်သူလူထုတရားလုံးသာဆုံးဖြတ်သင့်တဲ့ကိစ္စလို့လည်းပြောသွားပါခင်ဗျာ။
This might be one of the provisions to be reviewed. It's not up to me as a human rights envoy from the United Nations to establish this. This is up to you, the people in Myanmar, which includes not only.
ဒီပြဌာန်းချက်ဟာပြန်ပြီးတော့သုံးသပ်ရမယ့်အချက်တစ်ခုဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်လိုကုလသမဂ္ဂကိုယ်စားလှယ်တယောက်ကသုံးသပ်ရမယ့်ကိစ္စမဟုတ်ပါဘူး။ခင်ဗျားတို့မြန်မာပြည်သူတွေအစိုးရသာမကသက်ဆိုင်တဲ့တိုင်းရင်းသားလူမျိုးစုအားလုံးကဆုံးဖြတ်ကြရမှာပါ။လူလူကိုယ်စားလှယ်တွေစုဝေးရလွတ်တော်ကဆုံးဖြတ်ရမှာပါ။ဒေါအောင်ဆန်းစုကြည်နဲ့တိုင်းရင်းသားအမတ်တွေကလည်းဒီဥပဒေကိုပြန်လည်သုံးသပ်ဖို့ကြေညာချက်ထုတ်ပြန်ထားတာတွေ့ရပါတယ
်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်မစ္စတာထောမတ်အိုဟေကင်တနာဟာလူအုပ်စုလိုက်အကြမ်းဖက်မှုတွေသတ်ဖြတ်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ဒေသကိုသွားရောက်လေ့လာခဲ့သူဖြစ်ပါတယ်။မကြာခင်မှာလည်းပဲကချင်ဒေသနဲ့အဲ့ဒီရခိုင်ဒေသကိုပြန်လည်သွားရောက်ဖို့သူစဉ်းစားနေတယ်ပြင်ဆင်နေတယ်လို့လည်းပြောကြသွားပါရခင်ဗျာ